တော်ရရှိမြတ်ခင်ဗျာကျားသာမင်းနေကဒဝဲရန်ကုန်ကားလမ်းပေါ်မှာဖြစ်ပွားခဲ့တဲ့ဓမြတဲ့လူရဲမှုဟာ KNU အဖွဲ့ကကျူးလွန်ခဲ့ခြင်းဖြစ်တယ်လို့မြန်မာစစ်အစိုးရသတင်းစာကစွပ်စွဲရေးသားခဲ့ခြင်းဟာမဟုတ်မှန်ကြောင်းနဲ့မြန်မာစစ်အစိုးရအနေနဲ့ KNU နဲ့အခုလိုအပြစ်ခတ်ရစဲရေးဆွေးနွေးနေချိန်မှာအဖွဲ့အစည်းဂုံတိတ်ခါကြအောင်မမှန်မကန်စွပ်စွဲဖို့မသင့်ဘူးလို့ KNU အဖွဲ့ကပြောဆိုလိုက်ပါတယ်ဒေသခံဓမြအဖွဲ့တစ်ခုကကျူးလွန်ခဲ့တာဖြစ်တယ်လို့KNU အဖွဲ့ကဆိုတဲ့အဲ့ဒီဓမြတဲ့လူရဲမှုမှာလူ၈ဦးသေဆုံးပြီး15ဦးဒဏ်ရာရရှိခဲ့ပါတယ် VOA ထိုင်းအခြေစိုက်မြန်မာပိုင်းသတင်းတော့ဒေါ်အေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဆရာကျင်ပါရှင်မြန်မာစစ်အစိုးရထိန်းချုပ်ထားတဲ့တနင်္သာရီတိုင်းအတွင်းဓမြတိုက်မှုတစ်ခုဖြစ်ပွားခဲ့တာကြောင့်မြန်မာစစ်အစိုးရကတော့ KNU ကိရင်အမျိုးသားအစည်းအရုံးရဲ့လက်ချက်ပြကြောင်းဆွဆွဲထားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး KNU ကအမျိုးသားအစည်းအရုံးကလည်းမဟုတ်မှန်ကြောင်းဒါဟာဆွတ်ဆွဲချက်သာဖြစ်ကြောင်းဒါသူတို့ရဲ့ဂုဏ်သိက္ခာကိုထိခိုက်ကြောင်း KNU ဘက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ KNU ကအမျိုးသားအစည်းအရုံးရဲ့အထွေထွေမှုပရိုမန်ဆာက VOA ကိုအခုလိုပြောပြခဲ့ပါတယ
်။ဟိုလက်ချက်ရနေရေလမိုင်းမှာဖြစ်တဲ့ကိစ္စကျွန်တော်တို့လူတွေမဟုတ်ဘူး။ဒါဓမြအဖွဲ့တစ်ဖွဲ့ကဖြစ်တာ။အဲ့ဒီမှာလည်းပဲဖွဲ့စည်းသုံးလေးဖွဲ့ရှိတယ်။ဖြစ်သွားတာကလောက်တဲ့ဓမြအဖွဲ့ကဘယ်လိုလဲဆိုတော့အဲ့ခွေးလို့ခေါ်တယ်သူ့ကိုလည်းပဲကော်လာလို့လည်းခေါ်တယ်သူတို့တမယအဖွဲ့တိုက်တာဒီဖြစ်ရနဲ့လောက်ရနဲ့ပတ်တယ်လို့ကခင်ယူနဲ့ဘာမှဆိုင်သူတို့လည်းမြန်မာပြည်နဲ့တင်းစားနေပြီးတော့ဒါခင်ယူကလုတ်တယ်ဆိုပြီးတော့အဲ့လိုဇာလုံးမဲကြီးတွေနဲ့ထုတ်လာတာဒါတော်တော်ကိုကျွန်မမယွန်းနဲ့ထုတ်ပြန်ချက်ဖြစ်တယ်ကျွန်တော်တို့ဘက်ကဒီလိုဒီလိုမမယွန်းရင်းလုတ်တာကျွန်တော်တို့ရဲ့ဂုံပိတ်ခါကိုဒါအထက်ထက်တောင်းလို့ကျွန်တော်တို့ကန့်ကွက်တယ်ကျွန်တော်ရှုံချတာနောက်တစ်ခုကတော့ကင်ယူကနိုင်ငံရေးဖွဲ့စည်းဖြစ်တဲ့တော်လိုင်းဖွဲ့စည်းတစ်ခုဖြစ်တယ်။ကင်မူသားအချိုးတည်သူလူတွေအချိုးကိုထိခိုက်နေနိုင်တဲ့အလုံးမျိုးကျွန်တော်မလုပ်။အခုလည်းမလုပ်ရှေ့ဆက်ပြီးတော့လည်းလုပ်မှာမဟုတ်။တည်သူလူတွေနဲ့ကိုယ်မျိုးသားကိုဖိစီးနှိပ်စက်တဲ့စနစ်တွေဖိစီးနှိပ်စက်တဲ့အဖွဲ့အစည်းတွေကိုတော့ကျွန်တော်တို့ပြသဆန့်ကျင်သွားတ
ာ။ဒါတော့အခုဖြစ်ပွားနေတဲ့နေရာတွေဟာစစ်အစိုးရဂိတ်ထက်ထက်ချထားပြီးစစ်ဆေးနေတဲ့လမ်းတွေလည်းဖြစ်ပါတယ်။ဒီကိစ္စကြောင့်တိုင်းပြည်အေဂျင့်တာယာနေပါပြီလို့ပြောဆိုနေတဲ့စစ်အစိုးရအတွက်အဆက်ရရခဲ့ပါတယ်။ပြည်သူတွေကိုလည်းအသက်အန္တရာယ်အကောက်အကွယ်မပေးနိုင်ဘူးဆိုတာလည်းပြတ်တနေတယ်လို့ KNU ရဲ့အထွေထွေမှုပရိုမန်ဆာကဆက်လက်ပြောပြသွားခဲ့ပါတယ
်။အမတင်ငင်ဖြစ်လာတာကတကူဓမ္မတွေကြောင့်လည်းမဟုတ်ဘူးသူကြောင့်မှမဟုတ်နော်။လက်ရှိတိုင်းပြည်မှာအုပ်ချုပ်နေတဲ့လူနဲ့ဆိုင်အခုရေလမိုင်းဒီကကလန်ပေါ်မှာပြင့်တဲ့ဒေတာက SPDC ထိန်းချုပ်ထားတဲ့ဒေတာသူတို့လူတွေအများအားရှိနေတဲ့ဒေတာပဲတပြည်လုံးမှာမတိမငင်ဖြစ်နေတာဒီဒေတာတကွက်လေးမဟုတ်တော့မန္တလေးတို့ရန်ကုန်တို့တပြည်လုံးလည်းအဲ့ဒီတိုင်းပြင
်တေချာစုံစမ်းမှုမရှိပဲဆွဆွဲပြောဆိုချက်တွေပေါ်ကိုလည်းပရိုမန်ဆာကဆက်လက်ပြောပြသွားခဲ့ပါတယ
်ဒါကမလုပ်သင့်မလုပ်ထားတဲ့ကိစ္စတွေပဲနော်ကျင်းနေတာဝတ္တန်လည်းဆင်းနေနေတာဖြစ်တော့ဒီလိုလောက်တာဒီလိုပုံချတာတော့မဖြစ်သင့်ဘူးလို့အဲ့လိုပဲပြောချင်
တယ်ဆရာရှင်များရှင် KNU ကအမျိုးသားအစည်းအရုံးရဲ့အထွေထွေမှုပရိုမန်ဆာကိုပြည်ရီကတွေ့ဆုံမိန့်မြန်းခဲ့ခြင်းဖြစ်ပါတယ်ရှင်